American Outlook Author Nancy Pelosi အလက်အပတ်ရောက်ရှိခဲ့ပြီးတော့ဆနေရက်အကြာမှာပဲ Taiwan ကျွန်းကို American လွှတ်တော်ကိုယ်စားလှယ်အဖွဲ့ရောက်ရှိလာပါတယ်။ Massachusetts ပြည်နယ် Democrat အထက်လွှတ်တော်အမ Ed Markey ဦးဆောင်လာတဲ့အဖွဲ့ဝင်9ဦးပါကိုယ်စားလှယ်အဖွဲ့ကအာရှခီးစင်တစ်ထောက်အဖြစ် Taiwan ကိုနှစ်ရက်တာခီးစင်တဲ့တင်းငွေတွေနဲ့မှရောက်ရှိလာကြောင်း Taiwan မှာရှိတဲ့ American Institute ကပြောပါတယ်။American Taiwan နှစ်ဖက်ဆက်ဆံရေးဒေတာရင်းလုံခြုံရေးကုံသွယ်ရေးနဲ့ယင်းနေမြောက်နာမှုကိစ္စရပ်တွေကို Taiwan အစီအမံအကောင်းဆောင်နဲ့ဆွေးနွေးကြမှာပါ Taiwan မြို့တော် Taipei ကဆုံရှန်လေးစိတ်ကိုညနေ9နာရီလောက်မှာ American အစိုးရလေးရင်ဆင်သက်လာတာကို Taiwan ရုပ်သံသတင်းတရားမှထုတ်လွှင့်ပြသသွားပါတယ် Taiwan ကိုတူပိုင်တဲ့မြေအဖြစ်အစဉ်တစိုက်ပြောဆိုလာတဲ့တရုတ်နိုင်ငံက Taiwan မှာနိုင်ငံခြားအစိုးရအဖွဲ့နဲ့ဆက်ဆံတာမျိုးမလုပ်ဖို့တားမြစ်ထားတာပါတချိန်တည်းမှာပဲတောင်တရုတ်ပင်လယ်ထဲမှာရောတဲကန်ရရအထက်မှာပါတရုတ်စစ်ဖက်တပ်ဖွဲ့ဝင်တွေလက်နက်အစစ်တွေနဲ့လေ့ကျင့်နေတာကိုတရုတ်အစိုးရပိုင် CCTV ရုပ်သံကတနင်္ဂနွေနေ့မှာထုတ်လွှင့်ပြသသွားပါတယ်။ American Outlook တော်ဥက္ကဋ္ဌ Nancy Pelosi ရဲ့အဂုလာနေရဲ့တိုင်ဝမ်အလဲပတ်ခီးစင်ကလေးကတရုတ်တို့ခုလိုစီရေးလေ့ကျင့်နေတာပါ။စစ်သင်္ဘောတွေ၊စစ်ကားတွေနဲ့မြေပြင်တပ်ဖွဲ့ဝင်တွေကမစ်ဆိုင်တုံးလက်နက်တွေနဲ့ပစ်ခတ်ပြီးတော့လေ့ကျင့်နေတာကိုရောရှီကျင်းကိုပိုင်အုပ်ချုပ်ခွင့်ရဒေသကရဲတပ်ဖွဲ့ဝင်တွေရဟယင်တွေနဲ့ပါစီရေးလေ့ကျင့်နေတာကိုထုတ်လွှင့်ပြသသွားတာပါ။တောင်တရုတ်ပင်လယ်ပြင်တွင်စီရေးလေ့ကျင့်ရတဲ့ရွယ်ချက်ကလက်နက်ကိရိယာတွေရဲ့ထိရောက်မှုကိုစမ်းသပ်ဖို့နဲ့တိုက်ပွဲတွေမှာအနိုင်ရရေးတပ်ဖွဲ့ဝင်ရဲ့စွမ်းရင်ကိုမြင့်တင်တဲ့အနေနဲ့လေ့ကျင့်နေကြတာဖြစ်ကြောင်း CCTV သတင်းကိုကိုကားပြီးတော့ Riders သတင်းတရားမှဖော်ပြထားပါရယ်ကိုပိုင်အုပ်ချုပ်နေတဲ့တိုင်ဝမ်ကျွန်းကို American Outlook တော်ဥက္ကဋ္ဌ Nancy Pelosi အလဲပါရခဲ့ပြီးတဲ့နောက်ပိုင်းတရုတ်နဲ့တိုင်ဝမ်ကြားတင်မာမှုတွေတိုးလာနေတာပါ။အောက်ဂုတ်လ၄ရက်နေ့ကစပြီးတော့တိုင်ဝမ်ကျွန်းအနီးမှာတရုတ်နိုင်ငံကရေချောင်းနဲ့လေချောင်းစီးရေးလေ့ကျင့်မှုတွေစတင်လာခဲ့တာဖြစ်ပါရယ်